ဝတွေတိုးတက်အောင်ဤပညာအခြေခံနဲ့အသုံးဆောင်ပစ္စည်းတွေအပြိုင်ထွင်နေကြတဲ့အထက်မှာမတန်ဆွမ်းသူတွေအတွက်တီထွင်မှုတွေလည်းအမျိုးစုံရှိပါတယ်။နောက်ဆုံးပေါ်တီထွင်မှုတွေကိုပွဲထုတ်ပြသတဲ့ CES Electronic ကုန်စည်ပြပွဲကြီးမှာ Artificial Intelligence ဉာဏ်ရည်တုနဲ့စက်ရုပ်ဤပညာတွေကိုအဓိကသုံးပြီးတော့မတန်ဆွမ်းသူတွေ၊ကျန်းမာရေးဆောင်ရှားမှုအကူအညီလိုနေသူတွေအတွက်ပစ္စည်းမျိုးစုံကိုမိတ်ဆက်သွားခဲ့ကြတာတွေ့ရပါတယ်။အမြင်အာရုံချို့ယွင်းလို့မမြင်နိုင်ကြသူတွေအတွက်ခြေပြေးကင်မရာဤပညာသုံးပြီးတော့မြင်နိုင်အောင်လို့ e-size ဆိုတဲ့မျက်မှန်ကိုလည်းအရင်ရောင်းစေးထက်40ရာခိုင်နှုန်းလျှော့ပြီးတော့ဒေါ်လာ 9,950 နဲ့ရောင်းမယ်လို့ကြေညာခဲ့ပါတယ်။ e-size မျက်မှန်ကတာမန်မျက်မှန်မျိုးမဟုတ်ပါဘူး။မျက်လုံးရှိတက်တဲ့မှာကြည်လင်ပြတ်သားတဲ့ high resolution screen ပါတဲ့မျက်မှန်ဖြစ်ပါတယ်။ It houses a high speed high definition camera. That camera captures what's in front of a person who lives with vision loss and then enhances the footage.
မျက်ပအပြင်ဘက်အချမ်းမှာပါတဲ့ကင်မရာကမျက်စိရှိကမြင်ကွင်းကိုအရေးသွေးကောင်းအောင်လို့ဗီဒီယိုရိုက်ပြီးတော့မျက်လုံးရှိတက်တဲ့ကစခရင်မှာပြပေးတယ်ဆိုတာကို e-site ကဈေးကွက်မြင့်နေတဲ့တာဝန်ခံကရှင်းပြနေတာပါအထူးတီထွင်ထားတဲ့ကွန်ပျူတာဆော့ဖ်ဝဲကမျက်စိကန်းနေသူတယောက်နီးပါအမြင်အာရုံချို့ယွင်းနေသူတွေကိုမြင်ရနိုင်လောက်တဲ့အထိကိုပုံတွေကိုလှုပ်ပေးထားလို့အကောင့်တိုင်းမြင်ရနိုင်တယ်လို့မျက်မမြင်အဖြစ်သတ်မှတ်ခံထားရတဲ့ Rosa Hernandez ကလည်းရှင်းပြပါတယ
် He born visually impaired. I was born legally blind. With the unit I'm seeing things for the first time.
မွေးရပါအမြင်အာရုံချို့ယွင်းနေလို့သူ့ကိုမျက်မမြင်လို့တရားဝင်သတ်မှတ်ခံထားရသူ Rosa က e-site မျက်မှန်ကြောင့်အရင်ကမမြင်နိုင်တာတွေကိုမြင်ရတွေ့ရပြီလို့ပြောပြပါတယ်ဒီမျက်မှန်ကသူ့လိုမျက်မမြင်တွေအတွက်အပြောင်းလဲကြီးပြောင်းလဲသွားစေနိုင်တဲ့မျက်မှန်လို့တော့မှဆိုပါရယ်အမြင်အာရုံချို့ယွင်းနေသူတွေအနေနဲ့ e-site မျက်မှန်ကိုသုံးရင်တခြားသူတွေရဲ့မျက်နှာတွေကိုမြင်ရနိုင်မယ်ဈေးဝယ်နိုင်ထမင်းဟင်းချက်နိုင် TV ကြည့်နိုင်မယ်သတင်းစာဖတ်နိုင်ရုံနဲ့မကဘူးကားတွေရထားတွေကိုလည်းအဖို့မပါပဲစီးနိုင်မယ်ကျောင်းသင်ကန်းတွေထဲမှာစာသင်နိုင်မယ်အလုပ်တောင်မှလုပ်လို့ရမယ်လို့ e-site ကုမ္ပဏီကပြောပါရယ်ကွန်ပျူတာဉာဏ်ရည်ရုအပြင်မျက်နှာမှတ်မိတဲ့ဤပညာစက်ရုပ်ဤပညာတွေသုံးပြီးတော့ဘိန်းတက်ကလက်ထိုင်းကိုမျက်နှာအမှုအရာနဲ့မောင်းခိုင်းနိုင်မဲ့စက်ကိုလည်း Intel Company နဲ့ Hubox Robotics Company တို့ပေါင်းပြီးတော့ CES ပြပွဲကြီးမှာပြသခဲ့ကြပါတယ်။ Computer Processor တွေကိုထိတ်တန်းကတီထွင်နေတဲ့ Intel က Hubox Robotics စက်ရုပ်ဤပညာကုမ္ပဏီနဲ့ပေါင်းပြီးတော့မျက်နှာအမှုအရာပေါ်လိုက်ပြီး AI ဤပညာနဲ့ဘယ်လိုလုပ်ရင်ပါခိုင်းနိုင်ဆိုတာသိနိုင်မဲ့ Real Sense Camera Set ဖြစ်ပါတယ်။
So we knew that we could use our experience in robotics and deep learning to translate that smile into commands to control her.
Willy 7 လို့ခေါ်တဲ့စက်ကိုဘိန်းတက်ကလက်ထိုင်းမှာတတ်ထားရင်အပြုံအမဲ့နှကန်းစူတာစတဲ့မျက်နှာအမူအရာပေါ်လိုက်ပြီးတော့ဘိန်းတက်ကလက်ထိုင်းကိုမောင်းနှင်လို့ရပါတယ်။
The wheelchair was a little awkward at first, using facial expressions instead of other manual forms of movement was a little confusing, but once you use it for a decent amount of time,
ဘိန်းတက်ကလက်ထိုင်းကိုအားကိုးသွားနေရတဲ့မတန်ဆွမ်းသူ Eric Ingram က Willy 7 set သုံးရတဲ့အတွေ့အကြုံကိုပြောပြနေတာပါ။ဘိန်းတက်ကလက်ထိုင်းကိုအရင်ကလိုမျိုးလက်နဲ့ထိန်းချုပ်ပြီးတော့မောင်းတဲ့အစားမျက်နှာအမှုအရာအမျိုးမျိုးလှုပ်ပြီးမောင်းရတာမို့အစပိုင်းမှာတိတ်အဆင်မပြေလှပါဘူးတဲ့။ဘလို့အမှုအရာလုပ်ရင်ဘဲကိုသွားတယ်ဆိုတာကိုလည်းစဉ်းစားကြအောင်လုပ်ရတယ်စဉ်းစားရသွားတော့တိတ်ကိုအဆင်ပြေသွားတယ်လို့သူကပြောပြနေတာပါလေဖြတ်ထားလို့ပဲဖြစ်ဖြစ်အာယုံကျောအားနည်းလို့ပဲဖြစ်ဖြစ်ပါကင်ဆန်လို့ယောဂပဲဖြစ်ဖြစ်လက်ချောင်းတွေအကွေးဆန်းလုပ်ဖို့ခက်ခဲလို့ပစ္စည်းတွေကိုမကင်နိုင်တော့တဲ့လူတွေအတွက်ဆက်ရုပ်လက်အိတ်ကိုလည်း CES ပြပွဲမှာပြသသွားပါသေးတယ
် Actually like if this device helps them to be able to close their hand by themselves so that they can do basic activities likelike toothbrushing, opening the door.
Coffee ကွက်မကင်နိုင်သူတွေ၊သဘောတန်ကင်ပြီးသွားတိုက်ဖို့ခက်နေသူတွေ၊တကားလက်ကင်ကိုလှည့်မဖွင့်နိုင်သူမျိုးတွေအတွက်သူတို့ရဲ့ဆက်ရုပ်လက်အိတ်ကအသုံးဝင်မယ်လို့ NeoFact Company က CEO ကရှင်းပြနေတာပါ။ Bluetooth controller နဲ့လက်ချောင်းတွေအကွေးအဆန့်လုပ်လို့ရအောင်လို့ leather လက်အိတ်မှာ battery အသုံး titanium wire စနစ်ကိုတတ်ထားပါတယ်။ဒီလက်အိတ်ကိုအခု2019ခုနှစ်မှာရောင်းဖို့စီစဉ်ထားပြီးတော့တစ်ခုကိုဒေါ်လာ2000ဝန်းကျင်နဲ့ရောင်းမယ်လို့ပြောပါတယ်။အခုလိုမျိုးခန္ဓာကိုယ်လှုပ်ရှားသွားလာမှုပိုင်းချို့ယွင်းနေသူတွေအတွက်ဤပညာသောအထောက်အကူပစ္စည်းတွေရှိသလိုမှန့်ညံချို့ယွင်းသူတွေအတွက်ဆက်ပစ္စည်းတွေကိုလည်း Las Vegas မြို့မှာလှုပ်သွားတဲ့ CES ပြပွဲကြီးမှာပြသသွားကြပါတယ်။ကျန်းမာရေးအတွက်မဖြစ်မနေတောက်ဆရာလိုတဲ့ဆေးတွေကိုအချိန်မမှန်တောက်နိုင်အောင်လို့ Pillow Health ဆိုတဲ့ဆက်ကိုထွင်ထားပါတယ်။အဖို့မရှိပဲတယောက်တည်းနေကြတဲ့အသက်ကြီးရွယ်အိုတွေကိုအထောက်အကူပြုတဲ့ပစ္စည်းတွေရဲ့ဈေးကွက်ကပိုပိုပြီးတော့အကျိုးအမြတ်ရလာချိန်မှာသူတို့အတွက်အခုလိုဆက်ရုပ်လေးတွေကိုအပြိုင်ထွင်လာကြတာဖြစ်ပါတယ
် Pillow Health is a healthcare assistant but it's voice activated အသံနဲ့အမိန်ပေးခိုင်းနိုင်တဲ့ဆက်လေးတွေကိုဆေးတွေထည့်ထားရင်အချိန်တန်တာနဲ့ကိုတောက်ရမယ့်ဆေးတွေကြလာပြီးတော့ဆေးတောက်ဖို့တတိပေးပါရယ်အဲဒီဆက်မှာမျက်နှာမှတ်မိတဲ့စနစ်ကိုတတ်ထားလို့ကိုကလွဲလို့တခြားသူဆေးတောက်သွားမှလည်းပူစရာမလိုဘူးလို့ Pillow Health Company က CEO ကရှင်းပြပါရယ
် I am Pillow your home care companion I can manage your medications deliver your daily care plan and help keep track of your wellness data Would you like me to show you a snapshot of your day?
ဆရာဝန်ပြရမယ့်ရက်တို့ကျန်းမာရေးနဲ့ညီညွတ်အောင်စားသောက်ဖို့လေ့ကျင့်ခန်းလုပ်ဖို့တို့ကိုလည်းဒီဆက်ကလေးကအသံထွက်သတိပေးနိုင်ပါတယ် Pillow Health ဆက်ကိုလောလောဆယ်အမေရိကန်မှာသာဝယ်လို့ရသေးပြီးတော့ဒေါ်လာ449ဒေါ်လာပေးရမှာပါခေတ်ရှိပြည်ဤပညာတွေသုံးပြီးတော့ဇိမ်ခံပစ္စည်းတွေအပြိုင်ထွင်နေကြချိန်မှာအခုလိုမျိုးတကယ်လိုအပ်နေသူတွေအတွက်တီထွင်မှုတွေကိုများများပို့လို့ကြဖို့အတွက်တိုက်တွန်းမှုတွေလည်းပို့ပြီးတော့ရှိလာနေပါရဲ့ရှင်